2022ခုနှစ်ရဲ့နောက်ဆုံးလမှာကမ္ဘာမှာရှိတဲ့လူသားတွေအားလုံးအတွက်အရေးကြီးတဲ့အောင်မြင်မှုတစ်ခုကိုအမေရိကန်နိုင်ငံကသိပ္ပံပညာရှင်တွေကြေညာခဲ့ပါတယ်။ဒါဟာ21ရာစုမှာအကြီးအမားဆုံးဖြစ်တဲ့သိပ္ပံပညာတိုးတက်မှုတစ်ခုဖြစ်တယ်လို့အမေရိကန်မျိုးသားစွမ်းအင်ဌာနကဒီလိုပြောခဲ့ပါတယ်
။ Simply put, this is one of the most impressive scientific feats of the 21st century.
21ရာစုမှာအကြီးအမားဆုံးဖြစ်တဲ့သိပ္ပံပညာဆိုင်ရာအောင်မြင်မှုတစ်ခုဖြစ်ပါတယ်။ဒါဟာနျူကလ িয়ার ဖျူဂျင်ဖြစ်ဖို့စတင်အသုံးပြုတဲ့ဆွမ်းအားအထက်ထွက်ရောက်ရရှိလာတဲ့ဆွမ်းအားကပထမချိန်ပိုများလာတာပါကယ်လီဖိုးနီးယားပြည်နယ်လော်ရန့်စ်လီဗာမိုးအမျိုးသားတပ်ခွဲခန်းကသိပ္ပံပညာရှင်တွေနျူကလ িয়ার ပေါင်းစပ်မီးလောင်ကျွမ်းမှုကိုပထမအချိန်အောင်မြင်တဲ့အကြောင်းအမေရိကန်ဆွမ်းအင်ဌာနအတွင်းဝင်ဂျန်နဖာဂရန်ဟိုလမ်ကဒီဇင်ဘာလ13ရက်နေ့မှာကြေညာခဲ့တာပါနျူကလ িয়ার ဖျူဂျင်ကလက်ရှိအသုံးပြုနေတဲ့နျူကလ িয়ার ဖျူဂျင်ဆွမ်းအားနဲ့မတူဘဲအကန့်အသတ်မရှိဆွမ်းအင်ရနိုင်တဲ့အခြေအနေရှိနေပါတယ်လက်ရှိအသုံးပြုနေတဲ့နျူကလ িয়ার ဆွမ်းအားဟာတဘာဝပတ်ဝန်းကျင်နဲ့ကျန်းမာရေးအန္တရာယ်များတဲ့ရေဒီယိုသတ္တိကြွအမိုက်တွေထွက်တဲ့အားနည်းချက်အများရှိပါတယ်။နောက်ပြီးတဘာဝဘေးအန္တရာယ်တစ်ခုခုဖြစ်ရင်ဒီရေဒီယိုသတ္တိကြွအမိုက်တွေကပတ်ဝန်းကျင်ကိုကူးစက်ပြန့်နှံ့နိုင်ပြီးတန့်ရှင်ရေးအလုံးခက်ခဲတာတွေမှာကပြုပြင်ထိန်းသိမ်းဖို့လည်းအကုန်ကြအရန်များပါတယ်။ဒါကြောင့်နျူကလ িয়ার ဆွမ်းအားအသုံးပြုတာဟာကောင်းကျိုးနည်းတာကြောင့်တချို့နိုင်ငံတွေတော်တော်များများကဆွံ့လို့တဲ့လုပ်ငန်းတွေကိုစတင်ပြီး2030ခုနှစ်မှာဆိုရင်Germany, Spain, Switzerland နိုင်ငံတွေအားလုံးကလုံးဝနျူကလ িয়ার ဆွမ်းအားအသုံးမပြုဖို့စီစဉ်နေပါပြီ။တဘာဝပတ်ဝန်းကျင်အတွက်တန့်ရှင်းပြီးတော့ရေဒီယိုသတ္တိကြွအမိုက်မရှိတဲ့နျူကလ িয়ার ဖျူဂျင်ရဖို့သိပ္ပံပညာရှင်တွေစူးစမ်းတာကြားခဲ့ပါပြီ
။ We've been working on fusion for 60 years now or more.
ကျွန်တော်တို့ဒီလိုနျူကလ িয়ার ဖျူဂျင်ရဖို့အနှစ်ပေါင်း60ကျော်စူးစမ်းလုပ်ဆောင်ခဲ့ပါတယ်။ဒါပထမအချိန်စမ်းသပ်ခန်းထဲမှာထက်သွင်းတဲ့အားအထက်ထွက်ရောက်ရရှိလာတဲ့ဆွမ်းအားကပိုများလာတာဖြစ်ပါတယ်။ဒါကြီးမားတဲ့အမှတ်တရတစ်ခုပါ။ဒီအောင်မြင်မှုကြောင့်အနာဂတ်မှာတန့်ရှင်းတဲ့ဆွမ်းအင်ရဖို့မျှော်လင့်လို့ရလာပါပြီ
။ We hope to push towards engineering viability and making this a real clean energy source.
တာမလူတွေအတွက်ကတော့ဘယ်အချိန်မှာအိမ်တွေကားတွေကိုဈေးတက်တက်တာနဲ့အကန့်အသတ်မရှိတဲ့ဆွမ်းအားသုံးဆောင်နိုင်မယ်ဆိုတာတော့မသိသေးပါဘူး။ဒါပေမဲ့ Lawrence Livermore အမျိုးသားတက်ခွဲခန့်ရဲ့ Director Dr. Kim Budell ကဒီလိုပြောခဲ့ပါတယ်။
Yes, there are very significant hurdles, not just in the science, but in technology.
သိပ္ပံပညာအပိုင်းဒါမကနည်းပညာအပိုင်းမှာလည်းအလွန်ထင်ရှားတဲ့အခက်အခဲတွေရှိနေသေးပါတယ်။အခုဖြစ်ပျက်တာဟာတစ်ချိန်တစ်ခါပဲနျူကလ িয়ার ဖျူရှင်အောင်မြင်တာပါ။စီးပွားဖြစ်လုံနိုင်ဖို့နျူကလ িয়ার ဖျူရှင်ကို10မိနစ်မှာအချိန်ပေါင်းအများကြီးလိုပါတယ်။ဒီလိုဖြစ်နိုင်အောင်နည်းပညာဘက်ကလေ့လာတီထွင်နိုင်ဖို့နှစ်ပေါင်းများစွာကြာနိုင်သေးပါတယ
်။ Probably decades.
လက်ရှိမှာတော့ဒီနည်းပညာဟာအစားအပဲရှိသေးတာကြောင့်အချင်းအနေငယ်အတွင်းမှာတမန်လူတွေအိမ်တွေကားတွေမှာနျူကလ িয়ার ဖျူရှင်အသုံးပြုပြီးတော့ကြိုက်တလောက်သုံးလို့ရတဲ့ဆွမ်းအားတော့မရနိုင်သေးပါဘူး။ဒါပေမဲ့ဒီအောင်မြင်မှုဟာကမ္ဘာမှာရှိတဲ့လူသားတွေအားလုံးအတွက်အရေးကြီးတဲ့သိပ္ပံပညာဆိုင်ရာမှတ်တမ်းတစ်ခုပါ။